ီးခဲ့တဲ့လာတဲ့နှစ်ဖက်တိုက်ပွဲတင်းထန်ခဲ့တဲ့မွန်တီနယ်ချန်ပီယံမြို့နယ်6နှစ်ခေါက်ချေရွာတဝိုက်မှာဒေသခံတွေဘေးလွယာကိုတင်းချောင်းနေရတာအခုချိန်ထိနေရက်မပြတ်နိုင်ကြသေးပါဘူးချေရွာ20ကျော်ကတောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆန့်ခွာထွက်ပြေးနေကြတာဖြစ်ပြီးဒီအချိန်ရောဘာအစေးချစ်ချိန်ဖြစ်ပေမဲ့ဒေသခံတွေဟာအသက်ဘေးလွတ်အောင်အရင်တင်းချောင်းနေရတာမို့သူရဲ့ပုံမှန်ရောဘာလုပ်ငန်းတွေကိုလည်းမလုပ်နိုင်ကြပဲအခက်အခဲတွေကြုံနေကြပါတယ်ဒီအကြောင်းသတင်းပေးပို့ထားတာကိုအခြေခံပြီးကိုဝင်းခန့်မောင်ပြောပြပေးပါအောင်ခင်ဗျာ
ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကစပြီးမွန်ပြည်နယ်ကြိုင်မြို့နယ်ကရင်ပြည်နယ်ကြိုင်စိတ်ကြီးမြို့နယ်ကြားက6နှစ်ခွကျေးရွာတစ်ဝိုက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တို့ပါဝင်တဲ့တော်လိုင်းစုပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်တောက်လျှောက်ဖြစ်ပွားခဲ့တာပါခုရပိုင်းတွင်နှစ်ဖက်တိုက်ပွဲဖြစ်ပွားမှုအသိမရှိပေမဲ့စစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေသေးပါဒါကြောင့်နေရမပြန်နိုင်ကြတည်ဘူးလို့ဒေတာခန်တွေက VOA ကိုပြောပါတယ်ဒီဇင်ဘာ23ရက်မနေ့ညပိုင်းမှာလဲလက်နက်ကြီးတွေတိုက်ခတ်တာရှိသေးတယ်လို့ဘေးလိုရာတင်းချောင်းနေရတဲ့လှကဆိုင်ရွာကန်တူကခုလိုပြောပါတယ
်အချိန်တွေကမနေ့တို့နေမပြန်သေးဘူးအချိန်တွေကဆင်မပြေဘူးအလုံးကြီးရဲ့ရွာတွေကိုပြည့်ပြည့်နေတော့လေဘလို့မပြန်နေလို့ဆင်မပြေဘူးဒါကလည်းအလုံးကြီးတွေရောဒရုန်းရောတောက်လာတဲ့အများကြီးဒီစက်ကကလို့ထောက်တာကနန်ကြီးရောငါအဆုံးဖြစ်တယ်လဲဆိုတော့သူတို့ကြောက်မှာဒီပိုင်းရှိနေတော့အမှသူတို့ကပြည့်ပြည့်ထောက်နေတာအဲ့လိုမျို
းအခုလိုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးလက်ရှိမှာတော့အစည်းအခြေအနေကနှစ်ဖက်တင်းမာနေပြီးကျေးရွာတွေမှာလုံခြုံမှုမရှိတဲ့အတွက်နေရပြန်ဖို့တော်လိုင်းတပ်ပေါင်းစုဘက်ကခွင့်မပြုသေးဘူးလို့လည်းပြောပါတယ်စစ်ပြေးဒုက္ခတွေအများစုဟာမှုရုံမျိုးနဲ့ဘက်ကဖုံကြီးချောင်းဆွေမျိုးနီးစပ်ရာမှာခိုလုံနေကြရတာရှိတယ်လို့တချို့ရေလမ်းကြောင်းကနေဆက်လီနဲ့ပြေးသွားပြီးဝေးလံခေါင်ဖျားတဲ့ဒေသတွေစီပြေးချောင်သွားနေကြပါတယ်စစ်ချောင်တွေကိုကူညီနေတဲ့တန်ခါတစ်ပါးကတော့ဒေသခံတွေကခုလိုတင်းချောင်နေရတာတလားကျော်လာပြီးဖြစ်ပေမဲ့တိုက်ပွဲဖြစ်ပွားနေတဲ့နေရာတစ်ဝိုက်မှာနှစ်ဖက်တပ်တွေကလမ်းကြောင်းတွေဖိတ်ဆို့ထားတာကြောင့်သွားလာလို့မရဘူးလို့မိန့်ထားပါတယ
်ဟိုတော့တော့ဆိုင်တဲ့ဟက်မောင်းမှာတော့ဘယ်လိုလဲဆိုင်တဲ့ဟက်ကိုဘယ်လိုဘယ်လိုလဲဘယ်လိုလဲဒီလိုတော့တော့ဘောင်းကုန်းလို့လည်းဘယ်လို
ဒီတိုင်းကြည့်ရင်တနတ်တန်ငြိမ်တယ်လို့လို့နဲ့မငြိမ်သေးဘူးပေါ့နော်အတန်ငြိမ်မသွားပါဘူးကြားနေရတော့မယ်ကြိုကြားကြိုကြားပေါ့တော်လိုင်းတက်တွေကလည်းရွာထဲမှာရှိတုံးဆိုတော့မပြန်ရဲသေးဘူးပြေးချောင်နေကြတာတလနဲ့၃-၄ရက်ရှိသွားပါပြီအခုပြန်တဲ့သူကလည်းစိုးရင်စိမ့်နေပါပဲလမ်းပိတ်ထားတယ်လေဘာနဲ့စားကြတောက်ကြမှလဲဘယ်သူမှလဲဝင်လို့ထွက်လို့မရပါဘူးနှစ်ဖက်လုံးပိတ်ထားတော့ဘဲမှမသွားရကြပါဘူးဆိုပြီးတော့ဝန်ပါလာနဲ့ပြောဆိုသွားတာပါဝေးလံတဲ့ဒေသတွေစီတင်းချောင်သွားကြတဲ့စစ်ပေးဒုက္ခတွေတွေအတွက်စားနပ်ရိက္ခာပေးဖို့အခက်ကြုံနေပြီးသူတို့လည်းစားရေးတောက်ရေးအခက်အခဲဖြစ်နေတာလို့စစ်ချောင်းကူညီရတဲ့တန်ခါတစ်ပါးကပြောကြပါတယ်
ဟိုတိုင်းမောင်ကျောင်းကတော့ဘတ်ဖုန်းကိုလည်းဝယ်လို့ကဘတ်ဖုန်းကိုသူတွေဒီတဲ့တဲ့တော့မောင်ကွန်တဆောင်းလို့တော့တော့မှလို့ဘတ်ဖုန်းကိုတော့
နေစရာကတော့အခက်အခဲမရှိကြပါဘူးဦးစင်းတွေမြင်ခဲ့ရသလောက်အခက်အခဲမရှိပါဘူးဒါပေမဲ့ဝေးလံခေါင်ဖျားတဲ့ရွာတွေဘက်မှာတင်းချောင်နေရတဲ့သူတွေအတွက်တော့စားရေးတောက်ရေးသွားဖို့လို့မလွယ်ပါဘူးအခက်အခဲဖြစ်ပါတယ်ကျန်တဲ့နေရာတော့အခက်အခဲမရှိပါဘူးဒါပေမဲ့ဒီချိန်မှာအလုပ်ချိန်ဆိုတော့သူတို့ရွာထဲရှိနေတော့စစ်ချောင်တွေပြန်မလာရဘူးလေရွာပြန်ပြီးတော့လှုပ်လှုပ်လို့မရဘူးပေါ့လောက်ကင်တွေပြက်လို့ခက်ခဲဖြစ်တာပေါ့နော်ဆိုပြီးတော့မွန်ပါတာနဲ့ပြောဆိုသွားတာပါဒီချိန်ဟာရောဘာဆေးချစ်ချိန်ဖြစ်ပေမဲ့ဒေသခံတွေအသက်ပေးလို့အောင်တင်းချောင်နေရတာမို့ရောဘာလုပ်ငန်းတွေလည်းမလုပ်ကင်နိုင်ကြပဲခက်ခဲဖြစ်နေတယ်လို့ပြောပါတယ်ရွာသူရွာသားတွေကတော့သူတို့ဒေသပြန်လဲအေးချမ်းဖို့နဲ့နေရပြန်နိုင်ဖို့မျှော်လင့်နေကြတာဖြစ်ပါတယ်ခင်ဗျာ